သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပူပြင်းမှုတံကိုအမြင့်ဆုံးဖြတ်တန်းနေရတဲ့ဒီလိုအချိန်မှာရောက်လာတော့မဲ့ခါဝတန်ကြိုမိုးကိုဟိုအရင်ကဆိုမြန်မာပြည်သူအများစုကမျှော်လင့်နေကြပါဒါပေမဲ့လက်ရှိအာဏာသိမ်းကာလစိုက်ပွဲတွေပြင်းထန်နေချိန်ရှောင်တိန်နေကြရသူစီပီရှောင်တွေအတွက်တော့အပူရန်ကိုမမှုနိုင်ပဲမိုးရွာမှာကိုစိုးကြောက်နေကြရပါတယ်အခုနှစ်လေးလအတွင်းမှာပဲနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေခက်စိတ်စိတ်ဖြစ်ပွားနေတာကြောင့်စစ်နိုင်ငံလုံးမှာစစ်ရှောင်ဥယျာဟာလည်း9သိန်းကျော်အထိတိုးလာပါတယ်ဒီလိုစစ်ရှောင်ရေအတွက်များလာတာနဲ့အများကြောတဲ့တောင်တွေမှာအခင်းအကာလုံလောက်မှုမရှိတာတွေအကူအညီပေးသူတွေနဲ့ချိတ်ဆက်ဖို့ခက်ခဲတာတွေကိုစစ်ရှောင်တွေရင်ဆိုင်နေကြရတာပါလက်ရှိမှာတော့နိုင်ငံတွင်းရာသီဥတုမတည်ငြိမ်ဖောက်ပြန်မှုတွေကိုပါရောက်ရာနေရာတွေကနေအန်တုနေကြရပါတယ်အပူချိန်42ဒီဂရီစင်တီဂရိတ်ထိအမြင့်ဆုံးရှိခဲ့တဲ့အလဲပိုင်းဒေသလိုနေရာတွေရှိသလိုပြီးခဲ့တဲ့ရက်ပိုင်းမှာပဲအချိန်ခါမို့မိုးရွာလေပြင်းတိုက်တဲ့ဖြစ်စဉ်တွေလည်းတချို့ဒေသတွေမှာဖြစ်ပေါ်ခဲ့ပါတယ်။ပြီးခဲ့တဲ့2လလောက်ကမှလူဦးရေ900ကျော်လောက်ထွက်ပြေးတင်းရှောင်နေရတဲ့ကရင်ပြည်နယ်ဖေခုံးမြို့မှာတော့ဒီလိုရာသီဥတုဖောက်ပြန်မှုတွေကြောင့်ကြုံလာရမယ့်မိုးရွာတွေအတွက်ကြိုတင်ပြင်ဆင်နေကြရပါပြီ။အသက်35နှစ်အရွယ်စစ်ရှောင်အမျိုးသားတဦးက
ကျွန်တော်တို့စစ်ဆောင်နေရတဲ့နေရာတွေကစခန်းတစ်ခုလိုမဟုတ်ဘူး။တောင်ရွေဘက်မှာတဲတွေလိုမျိုး။မိုးမကျခင်ကောင်းကောင်းမွန်မွန်စောက်ပြီးနေဖို့စီစဉ်ထားတာတော့ရှိတယ်။မိုးကမလောက်တာတွေတော့ရှိတယ်။မိုးရောင်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးအများကြီးဖြစ်လာမှကိုလည်းစိုးရိမ်နေ။အခုကဆေးတွေလည်းမရှိဘူး။ရိတ်ခါတွေတက်ကလည်းတမိုးနမိုးကျပြီဆိုတာနဲ့တော်တဲ့တောင်တွေသွားရှာပြီးကြံပန်းစားလို့ရတာပေါ့။ဆန်တွေကတော့လောလောဆယ်ရှိသေးတယ်။ခြွေသာစားနေရတာပေါ့။နောက်ကျရင်ဘလို့ဖြစ်လာမလဲတော့မသိဘူး။မိုးတွင်းပတ်မှလေယာပြန်လို့ရဖို့လည်းမသေးကြတော့ပြင်ဆင်စားစရာရှိတာအကုန်ပြင်ဆင်ရမှာပဲ။ဆန်ပဲရှိရင်တော့သမင်းကိုစားနဲ့စားရင်တော့အဆင်ပြေတယ်ဆိုပြီးကြိုတင်ပြင်ဆင်ထားရတာပေါ့။အလူရှင်ကိုထိုင်မျှော်ဖို့ကြတော့လည်းတနိုင်ငံလုံးအတိုင်းအတာဖြစ်နေတော့အကူအညီရဖို့ကမသေးကြဘူးလေ။ကလေးငယ်တွေနဲ့အမျိုးသမီးတွေကလုံလုံခြုံခြုံဖြစ်စေချင်တယ်။ကျွန်တော်တို့ယောက်ျားတွေကတော့မိုးရသည်ဝမ်းစာအတွက်ကတောင်ရတွေကိုလုံနိုင်လောက်ပြန်လို့ရှိနေပေါ့နော်
။တောင်ရတွေလည်းပြန်လို့ရှိချင်တယ်နော်
။စစ်ရှောင်စခန်းဆိုပြီးတည်သက်မရှိတဲ့အပြင်စစ်ကောင်စီတပ်ဖွဲ့ဝင်တွေရန်ကိုရှောင်ရင်းကရင်နီစစ်ရှောင်တွေဟာနေရာအတိတ်ကြမရှိဘဲမကြခဏပြောင်းရွှေ့နေထိုင်နေကြရတာပါ။ဒီလိုကြုံရထွက်ပြေးတင်ရှောင်နေရင်စားနေရိတ်ခါမပြေဆုံးမှုတွေကြာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုရန်ကိုလည်းကြောက်လန့်နေကြရပါတယ်။စစ်ဘေးရှောင်နေတဲ့စခန်းအနေနဲ့တည်တံ့တရှိနေတဲ့ထိုင်းမြန်မာနယ်စပ်တောင်ရင်မြေဘေးကပလောတဘုစခန်းမှာလဲပြီးခဲ့တဲ့ရက်ပိုင်းအတွင်းလေပြင်းတိုက်ခတ်မှုကြောင့်တဲအိမ်300ကျော်တဲ့ကတဝက်ကျော်ဟာအမိုးကာရီလွင့်စင်ခဲ့ရပါတယ်။စစ်ဆောင်ကာလနှစ်နှစ်ကျော်အတွင်းဝါနဲ့တိဆောက်ပြီးဇနီဘိုးတာလဘက်ကာယန်ကအိမ်တအိမ်လုံးစောက်ထားရတဲ့စစ်ဆောင်တဲတွေအတွက်တော့ဒီလိုလေပြင်းထန်ကိုခံနိုင်ရေးမရှိပါဘူး။စစ်ရှောင်စခန်းတာဝန်ခံဆရာမနော်ဖော်လေးကတော့အိမ်ပြန်ပြင်ဆင်နိုင်မှုကူညီပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေပေမဲ့မိုးရင်းအမီပြင်ဆင်နိုင်ဖို့တော့အခက်အခဲရှိတယ်လို့ဆိုပါတယ်
။မနေ့ကတဲတွေကတလုံးမှနေလူအဆင်မပြေတော့ဘူးလေ။ဝါနဲ့ဆောက်တာအောက်ခြေတွေကအကလုံးပိုးစားကုန်။ဝါရီစီးကုန်တော့လေ။ဘာမှမလုပ်မရတာ။တက်ခဲရှိတာဆိုရှိတယ်။အမှုပြန်ပြင်ဖို့အတွက်ဖတ်ဖို့လို့ဟိုပြန်ကာဖို့တက်ဖို့ဖတ်ဖို့လို့အေးအဲ့ဒါတွေကအလိုအရဘယ်မှာအစ်ကေရတော့အဲ့လားပဲစီးကြတက်ဆန်ရှိတာလေအိမ်မော်တက်နေလို့ရနေလားဆိုတော့အတချို့အိမ်တွေကမရတော့ဘူးတချို့အိမ်တွေကရတယ်။ဟိုရိုင်းနဲ့အိမ်ရိုင်းနဲ့တချို့အိမ်တွေကရတယ်ဆိုတော့အားလုံးပြန်ပြန်ကောင်းအောင်အိမ်တော်စုအားလုံးတော့အင်းဘေးကကြီးတာလိုင်းတော့ဒီအထိုင်ထားရမယ်။နောက်စုပို့ဆိုးတာကျွန်တော်တို့ဒီပရိုတိုကိုစိတ်ဆောင်မှာသင်ကြည့်ဒီဒီမှာမရှိဘူးဒီလင်းလင်းကြီးထဲမှာပဲအိမ်ကိုဆောက်တယ်ဆိုတော့တော်တော်ဟိုတော်တော်ပူရမယ်ဟုတ်
နိုင်ငံတကာမူလီဝတ္တာဌာနရဲ့ခန့်မှန်းချက်အရလာမယ့်မေဂျွန်နဲ့ဇူလိုင်လတို့မှာမြန်မာနိုင်ငံအတွင်းအင်အားအနည်းငယ်ရှိတဲ့အယ်နီညိုအခြေအနေကိုရောက်လာနိုင်တယ်လို့ဆိုထားပါတယ်။အယ်နီညိုဆိုတာအစွန်းရောက်ရာသီဥတုဖြစ်စဉ်တစ်ခုဖြစ်ပြီးတက်ရောက်မှုကတော့မိုးရွာသွန်းမှုပုံစံမမှန်တာအပူချိန်မြင့်မားတာနဲ့မုန်တိုင်းဖြစ်ပေါ်မှုမမှန်တာတွေဖြစ်ပေါ်ကြပါတယ်။ဒီလိုအခြေအနေတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်ရာသီဥတုတန်ခံနိုင်မှုပြင်ဆင်ခွင့်မရှိတဲ့အပြင်ဖြစ်လာသမျှကိုအကာအကွယ်မဲ့ရင်ဆိုင်ရမယ့်အခြေအနေပါ ရခိုင်ပြည်နယ်အတွင်းလူဦးရေ2800ကျော်ရှိတဲ့တင်ညိုစစ်ဆောင်စခန်းမှာတော့နေထိုင်မှုဝါတဲတွေတိစောက်ထားတာဟာကာလအဖြစ်၄နှစ်ကျော်ခဲ့ပါပြီ။ပြီးခဲ့တဲ့နှစ်တွေတုန်းကဒီလိုအချိန်ဆိုတဲတွေကိုပြန်လည်ပြုပြင်ဖို့လိုအပ်တဲ့အထောက်ပံ့တွေရရှိပြီးမိုးရင်အတွက်ကြိုတင်ပြင်ဆင်လေးရှိတဲ့ကာလလည်းဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကအခုညီတွေမရရှိတော့တာကြောင့်စစ်ရှောင်တွေအတွက်မိုးရာသီကိုရင်ဆိုင်ဖို့ခက်ခဲနေတာပါစက္ကန့်တောင်ဝင်ရှိသူတွေအနေနဲ့မိုးရင်းအမီပြန်လည်ပြင်ဆင်ဖို့ထောက်ပံ့ပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်နေတာ3လကျော်ပဲမဲ့အခုချိန်ထိမရရှိကြသေးပါဘူးဒါကြောင့်အခုညီတွေလုံးဝမရခင်ရင်တော့ဖြစ်လာသမျှရာသီဥတုအခြေအနေတွေကိုတောက်ခံဖို့ကလွယ်ပြီးစစ်ရှောင်တွေအတွက်အပြေမဲ့နေစေပါအဲ့ဒီတဲမှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်တကတိန်ညိုစစ်ဆောင်စခန်းမှာခုံလုံနေတဲ့အသက်40နှစ်အရွယ်ဦးကျော်မြားလည်းပါဝင်ပါတယ်
။အဲဒီစတဲ့တချို့ကတော့မပြည့်စုံတော့မရဘူးကွာ။လေတိုက်တာနဲ့ဟိုရန်လင်းနဲ့အစီအလေထားတော့ရှိနေတယ်
တခြားလာကတော့အင်တွေမပြုတ်ပြင်းလို့မရတော့ဘူးတော်တော်ရန်နေနေတဲ့အနေအထားမှာရှိနေပြီအင်တွေကိုတနည်းတည်းနဲ့မိုးထားတာဆိုတော့တနည်းတစ်နှစ်လောက်ကြာတာနဲ့မိုးယိုသွားတာပေါ့မိုးမကြခင်ဒီတဲအင်လေးတွေကိုပြုတ်ပြင်းမိုးမနိုင်ဖို့တော်တော်အရေးကြီးတဲ့ကိစ္စတစ်ခုလို့ဖြစ်နေပြီကလေးတွေကိုလည်းမိုးလုံလေးလုံနေရမျိုးတွေမှာထားရှင်တယ်မိုးမလုံလေးမလုံရင်လည်းကျန်းမာရေးအပိုင်းကတော်တော်ကိုဒုက္ခရောက်မှာအခုလည်းမလုံဘူးဒီခိုင်ကဆစ်ချောင်းကူညီပေးတဲ့အဖွဲ့အစည်းတွေကိုတော့တိုက်ရိုက်စတင်ထားတယ်ခေါမိုးကိစ္စတွေဘာတွေကိုလည်းလှုပ်ဆောင်ပေးဖို့ပြောထားတယ်တိုင်းရင်ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့လည်းလူနိုင်မဲ့အလှရှင်တွေကိုကိုယ့်ဘာသာကိုရှာကြည့်တယ်ဒါပေမဲ့မတွေ့သေးဘူးအင်ရှင်များလူဦးရေများတော့အလှရှင်နဲ့ဆင်ဆက်နေကြတာနေမှာပေါ့အလူရှင်နဲ့ရှာမတွေ့ဘူးဆိုရင်တော့ရှိရလေးနဲ့လှုပ်ဖြစ်တယ်လို့လေးနေမှာပေါ့အရှင်တွေကမတည်ငြိမ်ဘူးပြန်သွားရင်လည်းနေတဲ့ရွာမှာအင်းတွေကပျက်စီးတဲ့သူပျက်စီးသွားကြပြီလေအဲ့တော့ဒီမှာပဲနိုင်တဲ့လောက်လေးပြုပြင်ပြီးနေရမှာပေါ့အ
ဲ့မှာပဲဟိုတင်းနေတယ်ပေါ့အဲကျွန်တော်နေရမှာပေါ့
ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNICEF နဲ့ WFP တို့ကလူသားချင်းစာနာမှုအခွင့်အရေးတွေပေးနေပေမဲ့အခက်အခဲဖြစ်နေတဲ့ဆေးဆောင်တွေစီရောက်ဖို့ကအလံဝေးနေစေပါပြီးခဲ့တဲ့နှစ်အတွင်းဂျပန်အစိုးရကမြန်မာနိုင်ငံကိုအကူအညီဒေါ်လာ48တန်းပေးအပ်ခဲ့သလိုဒီနှစ်လည်းတန်း60ကျော်ထောက်ပံ့ပေးနေပါတယ်စစ်ဆောင်တွေအတွက်အစာအသောက်စီဝါနေထိုင်ခိုးလုံစရာတွေကစားလို့ရေနဲ့မိင်္ဂလာစနစ်ကောင်းမွန်ဖို့အထူးပါလိုအပ်တဲ့နေရာတွေမှာအသုံးပြုနိုင်ဖို့ပါဒီလိုထောက်ပံ့မှုတွေရှိနေပေမဲ့ကရင်နီရခိုင်ချင်းနဲ့အလဲပိုင်းဒေသတွေကစစ်ဆောင်တွေအတွက်တော့လာမဲ့မိုးရသည်လမ်းပန်းခက်ခဲမဲ့အခြေအနေတွေနဲ့အတူအစာအသောက်စီဝါနဲ့နေရာခြိုင်ခင်းတွေကလိုအပ်နေစေဖြစ်ပါတယ်။နေ့စဉ်နဲ့အများတိုးလာတဲ့ဆေးဘေးရှောင်တွေအတွက်အကူအညီမရရှိမှုတွေလူသားချင်းစာနာမှုအကူအညီပေးရေးကိုဟန့်ကြားနေတဲ့စစ်ကောင်စီရဲ့လှုပ်ရွတ်တွေဟာစစ်ရှောင်အရေးဖြည့်ရှင်ဖို့လက်တလောစိန်ခေါ်မှုတွေဖြစ်နေတာပါ။ကရင်ပြည်ဒီမော့ဆိုမြို့နယ်အတွင်းစစ်ရှောင်အရေးကူညီနေသူတူက
ကျမတို့ဆီချောင်းနေတာဘင်းနီယာတကယ်ရအောင်လုံးချုံမှုဆိုတာလုံးဝမရှိနိုင်ဘူးပေါ့နော်။အနီးရထိုင်ချင်းရဆိုလဲဒီလိုပဲနေရဆက်ချမရတော့ဆီချောင်းရဲ့ချိန်မှာမိုးရဒီစွာခက်ချင်းစုံကောင်းအောင်လို့ကျမတို့ပြောလို့ပေါ့နော်။တော့ထဲနေတဲ့ဖက်တက်ကတော့ဘယ်လိုမှအဆင်ပြေ။နောက်တော့ဆီချောင်းကကျမမြစ်ပေါ်တက်ချောင်းလဲဆိုရင်အမျိုးကြီးကရခိုင်တော့အရင်နေတယ်ပေါ့နော်။ဆီချောင်းလဲတက်လို့ကူပေးမဲ့လူတွေပုံကိုကိုယ်တိုင်တောင်မှသူတို့မှဒီလုံချုံကြီးလုံးချုံကြီးတော့ကဘာမှမရှိဘူးဆိုတော့လုံးချုံကြီးတော့ကဘလုံးမဆင်းနေပြီအမှန်ခံနိုင်လို့ဆိုရခါရပေါ့နော်အဲ့ဒါကိုချုံရတယ်တချို့ဆိုဒီဒီပတ်ချင်းဆန္ဒထောက်ထားမှုဆန္ဒကိစ္စတိုင်းနဲ့တော့မှအဖန်ခံရတာလည်းရှိရဲဆိုတော့ဒါကျမတို့နေနေဒီစစ်ဆောင်ကိုပြည်သူဦးတည်ပြီးတော့ဒီရတာပုတ်ကကတော့ခက်ခဲတယ်ပေါ့နော
်လက်ရှိမှာလူသားချင်းဆန္ဒထောက်ထားမှုအခုညီလိုအပ်နေသူ 18.6 တန်းရှိနေပြီကျေးလက်ဒေတာမှာ 4.5 တန်းရှိတယ်လို့ UN OCHA ကဧပြီလဒုတိယပတ်မှာထုတ်ပြန်ထားပါတယ်2023ခုနှစ်ပထမလေးလပတ်အတွင်းမှာလည်းစစ်ဘေးရှောင်အရေးဖြည့်ရှင်ဖို့အတွက်ရရှိတဲ့အကူအညီက800ခန့်လောက်သာရှိတယ်လို့ထုတ်ပြန်ချက်ထဲပါဝင်ပါတယ်အာဆီယံဘုံသဘောတူညီချက်5ချက်ထဲမှာလူသားချင်းစာနာမှုအကူအညီတွေပေးအပ်မယ်လို့ပါဝင်ပေမဲ့အဲ့ဒီသဘောတူညီချက်က2နှစ်ကျော်သွားသည့်တိုင်အကောင့်ထဲမပေါ်လာသေးပါဘူးကျမကြီးအတွေ့လွယ်လင့်တကူစေဝါမရရှိတာနေရာထိုင်ခင်းမလုံခြုံမှုတွေကြောင့်ယောဂတွေဖြစ်တာမိုးရသည်တောတောင်နေဖြစ်လေရှိတယ်ငှက်ဖြားကုသရေးဆေးတွေမလုံလောက်တာနဲ့ကလေးငယ်တွေအာဟာရမပြည့်မီတာကြောင့်သေဆုံးမှုတွေလည်းရှိနေပါတယ်ဒီလိုသာဆစ်ဆောင်တွေအတွေ့အကူအညီတွေမရရှိရင်လူသားရင်းမြစ်ဆုံးရှုံးမှုတွေနဲ့ပုံမှုကြုံတွေ့လာနိုင်ပွဲရှိတယ်လို့ပြောလာသူကတော့ကရင်ပြည်နယ်ကလူအခွင့်ရေးလှုပ်ရှားမှုဒါရိုက်တာတူဖြစ်သူဦးပညာပါ
ဘာမှမလုပ်သေးနဲ့တော့ပဲကျွန်တော်ဒီမျိုးတွေကလည်းစားတဲ့ဒီတော့တဲ့တောင်ထဲမှာဒီမျိုးပေါ့နော်ဖြစ်တယ်လို့ပဲဘဝကိုဖြစ်ပြီးခုတောင်ကပုံမှန်ရှိနေတဲ့ပြည်နယ်စုစုတော့ပြည်တွင်ကတော့ဒီစီတန်ဖြစ်တဲ့ဘဝရဲ့အတိုင်းကတော့အလူတွေပေါင်းတရတော့အဲ့ဒီတော့တောင်တဲ့ကျွန်တော်ဒီမှာရှိတဲ့ဒီမျိုးတွေကလည်းခဏပြောလို့ဒီ YouTube မှာတက်တက်ရှိရဲ့ပြည်သူမျိုးလုံးများတော့ပေါ့နော်နောက်ပြီးတော့မှစာမေးချူချာချူချာကြပဲဒီတော့ဒီမျိုးရလာမကောင်းတဲ့ကြောင့်မို့ချင်းနေကားလည်းတန်လာမှာတော့မှကျွန်တော်ကဒီကြောင်ခံရတော့ပေါ့နော်အခုလို့ဆိုပို့တော့ခံရတော့ပေါ့အဲ့ဒီတော့ကျွန်တော်ကတော့ဒီပြင်းပြတော့ချင်းနေပြီးတော့မှအပြည့်ကြောင့်လေးကိုပဲစိတ်ယူရတယ်လို့ပဲဟိုပြောရမှာပေါ့နော်ဟိုအဲ့ဒီတော့လည်းတော့ဦးရဲ့လူမျိုးကိုကိုဒီကမှာချစ်တဲ့လူမျိုးစုတွေအားလုံးကိုမတဏှာတာမဟုတ်ဘူးဒါပေမဲ့အပြစ်ကြောင့်ရခံနေရတာအတော်တင်တော့ရှိနေပါပြီဒါပေမဲ့အခုညီကတော့အများကြီးဖြစ်လို့အဲ့ဒီဒီပဲဆိုတော့လည်းပြောလို့ပါတယ်ခင်ဗျာ
ပွင့်လင်းတဲ့ယာတီတွေမှာတော့စိုက်ပွဲတွေနဲ့လမ်းမဆက်သေးရေခက်ခဲကြအောင်အခုညီမရကြတဲ့စီပေးဆောင်တွေအတွက်ရောက်လာတော့မယ့်မူယာတီဟာမပြည့်စုံမှုတွေနဲ့ထပ်မံစီချိုနေပါတယ်တိုက်ပွဲတွေကြာပြေလွာရင်အခြေခံလိုအပ်ချက်တွေတဲ့အလူရှင်နဲ့ဖွဲ့စည်းတွေရဲ့ထောက်ပံ့မှုတွေကိုသာမျှော်ကိုးနေကြရတဲ့စစ်ဆောင်ပြည်သူတွေအတွက်တော့လာမယ့်မိုးရသည်မှာလုံခြုံတဲ့ရန်ဝင်တစ်ခုအောက်ခုလုံနိုင်ဖို့ကိုသာဆုတောင်းမျှော်လင့်နေကြရစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ